နေပြည်တော်အလုတ္တမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနအမျိုးသားအဆင့်ကော်မတီအစည်းအဝေးမှာအလုတ္တမားတွေရဲ့အ ਨੇ ဆုံးအခကျင်းငွေသတ်မှတ်ရေးအမျိုးသားကော်မတီကနေမြန်မာနိုင်ငံအလုတ္တမားတွေအတွက်အနှိမ်ဆုံးလှုပ်ခါလာစာတရက်ကိုလက်ရှိမြန်မာငွေ3600ကျပ်ကနေ4800ကျပ်အဖြစ်ဒီဇင်ဘာလ29ရက်နေ့ညပိုင်းမှာသတ်မှတ်အဆိုပြုပေးလိုက်ပါတယ်ဒါပေမဲ့ဒီအဆိုပြုချက်ဟာအလုတ္တမားတွေဘက်ကတောင်းဆိုမှုတွေနဲ့အနှဲငယ်ကွာဟာနေတဲ့အတွက်ကန့်ကွက်လာနိုင်ကြောင်းအလုတ္တမားရေဆောင်ရွက်နေသူတွေကပြောပါတယ်ဆက်သွယ်ဆောင်ရွက်ထားတဲ့ထိုင်းအခြေဆိုင်ပြည်ရေးသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံနေပြည်တော်မှာပြုလုပ်ခဲ့တဲ့အစည်းအဝေးမှာတော့အ ਨੇ ဆုံးခကြေးငွေသတ်မှတ်ရေးအမျိုးသားကော်မတီကနေမြန်မာနိုင်ငံကအလုပ်သမားတွေအတွက်အနှိမ့်ဆုံးလိုအားကားငွေတစ်နေ့ကိုကျပ်ငွေ3600ပေးနေရကနေကျပ်ငွေ4800အထိပေးဖို့အတွက်အဆိုပြုခဲ့တာပါဒီအဆိုပြုချက်ဟာအလုပ်သမားတွေတောင်းဆိုနေတဲ့အ ਨੇ ဆုံးလိုအားကားငွေ9600ကျပ်အထိပေးဖို့အတွက်တောင်းဆိုနေမှုတွေနဲ့ကွာဟမှုတွေရှိတာကြောင့်ကန့်ကွက်မှုတွေရှိလာနိုင်တယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူကိုသိအောင်မြင်ကဆိုပါတယ်
တောင်းရတယ်တော့ငါတော့လည်းတောင်းတယ်အခု4800ဆိုဘယ်လိုပုံစံမျိုးနဲ့ဒီလိုသဘောအလုပ်သွားရတဲ့အတန်လေးရောပေးချာတော့မသိရဘူးဒီနေ့မှထွက်လာတာဆိုတော့ဘာလို့ကောက်ွက်နိုင်လဲဆိုတော့အခုကလုပ်ငန်းခွင်ကမတည်နေဘူးပုံသေးလုံးတွေကပြန်ပြောရင်နေ့စဉ်နေတိုင်းလိုလိုတက်နေတယ်ဝင်ဝင်ထွက်ငွေကွာဟမှုပေါ်မှာပုံတည်အလုပ်သမားတွေကဒီပုံကက်ချက်ပေါ်မှာတော့တင်နေနိုင်တယ်မထင်ရဘဲနဲ့သူတို့ဘက်ကလည်းဆက်လက်ကြောင်းစုံနိုင်တဲ့အတန်လေးဆက်လက်ထွက်ပေါ်လာနိုင်တယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်
ဒီပြည်မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာတော့ပြည်တော်စုဝင်ကြီးဦးသိန်းစေကဈေးကွက်စီးပွားရေးနဲ့လုပ်ငန်းတွေတည်ငြိမ်အေးချမ်းရေးကိုအလေးထားစဉ်းစားပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့တင့်တော်မဲ့နှုံးတားကိုအတည်ပြုပေးဖို့အတွက်ပြောဆိုခဲ့တာပါဒီနောက်မှာတော့အစည်းအဝေးမှာအ ਨੇ ဆုံးအခကြေးငွေသတ်မှတ်ရေးအမျိုးသားကော်မတီကနေအ ਨੇ ဆုံးလောကကို4800ကျပ်တိပေးဖို့အတွက်အဆိုပြုခဲ့တာပါဒီအဆိုပြုချက်နဲ့ပတ်သက်ပြီးကန့်ကွက်လူသူတွေအနေနဲ့ဥပဒေအရဆိုရင်ရက်ပေါင်း60အတွင်းမှာကန့်ကွက်နိုင်တာဖြစ်ပါတယ်မကြသေးရင်ကပဲအလို့ရှင်တွေတက်ကပြောဆိုတာကအ ਨੇ ဆုံးတစ်နှစ်လောကကို4000ကျပ်အထိတာပေးနိုင်ကြောင်းပြောဆိုခဲ့ပြီးအလို့သမားတွေတက်ကတော့9600ကျပ်အထိပေးဖို့အတွက်တောင်းဆိုခဲ့တာပါမြန်မာနိုင်ငံမှာလောကလာစာနေပါမှုဝင်ငွေထောက်ဝင်မများတမှုတွေကြောင့်အင်ဒီနာချင်းနိုင်ငံတွေကိုအလို့သွားလို့လူတွေကများပါတယ်အခုဆိုရင်ထိုင်းနိုင်ငံမှာတော့အနှိမ့်ဆုံးလောကကိုလာမယ့်ဇန်နဝါရီကစပြီး900ခန့်လုံးတိုးပြီးတစ်နှစ်ဘတ်ငွေ300ကနေ315ဘတ်ထိပြေးဖို့အတွက်တတ်မှတ်ထားတာကြောင့်အလို့သမားတဦးဟာတစ်နှစ်ကိုကျပ်ငွေနဲ့ဆိုရင်13000ကျော်ကျော်ရရှိမှာဖြစ်ပါတယ်လက်ရှိမှာလည်းအဲ့ဒီဝင်းကျင်လောက်ထိရရှိနေတာပါအချိန်ပိုကြီးနေဆိုရင်အလို့သမားတဦးကိုတစ်နှစ်ကိုကျပ်ငွေ2000လောက်ထိရရှိနေတဲ့လုပ်ငန်းဝင်တွေရှိနေတဲ့အတွက်မြန်မာနိုင်ငံကတစ်နှစ်အ ਨੇ ဆုံးလောကငွေဟာနေ့စဉ်တက်နေတဲ့ကုန်စည်နှုန်းတွေကြောင့်အလို့သမားတွေအနေနဲ့မလောက်ငါမှုတွေဖြစ်လာနိုင်သေးတယ်လို့လည်းအလို့သမားရေးလှုပ်ရှားဆောင်ရွက်နေသူတွေကတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်